လာမယ့်ရွေးကောက်ပွဲတွေမှာရွေးကောက်ပွဲဝင်မဲ့ကိုစလေလောင်းဟာသူ့ရဲ့မဲဆန္ဒနယ်မှာသူကိုယ်တိုင်ပဲမဲဆွယ်စည်းရုံးခွင့်ရှိမှာဖြစ်ပြီးတခြားပုဂ္ဂိုလ်တွေကသူ့အတွက်မဲဆွယ်ပေးတာမျိုးလှုပ်ဆောင်ခွင့်မပေးတဲ့ညွှန်ကြားချက်တစောင်းထုတ်ဖို့ပြင်ဆင်နေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကတာဝန်ရှိသူတို့ကပြောပါတယ်ဒီအချက်နဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်းသူ့ရဲ့ပသိမ်မြို့နယ်ခီးစဉ်အတွင်းမှာပြောဆိုခဲ့ပါသေးတယ်။အခုလိုရွေးကောက်ပွဲကော်မရှင်ကပြောဆိုမှုအပေါ်မှာအတိုက်အခံပါတီလွှတ်တော်ကိုယ်စားလှယ်တွေနဲ့တခြားပါတီတွေကဘယ်လိုသဘောထားကြပါသလဲ။ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်။ဒီ2014မှာကျင်းပဝရှိတဲ့ဂျာတပယ်ရွေးကောက်ပွဲနဲ့2015ထရီရွေးကောက်ပွဲတွေမှာသက်ဆိုင်ရာကိုယ်စားလှယ်ရဲ့မဲဆန္ဒနဲ့မှာသက်ဆိုင်ရာကိုယ်စားလှယ်ကိုယ်တိုင်ကပဲမဲဆွယ်ရမယ်ဆိုတဲ့အချက်ကိုကန့်သက်သွားဖို့ပြင်ဆင်နေတယ်လို့ပြည်ထောင်စုကော်မရှင်ရုံးညွှန်ကြားမှုဦးတောင်းလိုင်ကဗီအိုအေကိုတီပြပြောဆိုပါရစေ။ဟောဥက္ကဋ္ဌကြီးကတော့သူကဒီကမ်ပိန်းနဲ့ပတ်သက်လို့ပေါ့န
ော်။ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းကတော့ဒီကမ်ပိန်းအဲ့တော့သူကအဲ့ဒီပုံမှန်လေးသွင်းဖြစ်တယ်နောက်ထပ်နိုင်ငံရေးပါတီတွေနဲ့လည်းတွေ့ဖို့ရှိတယ်ဒါပေမဲ့အဓိကပြောချင်တာကတော့ဗျာဟို election campaign ကတော့ဟိုကာကရှင်ရဲ့မဲဆွယ်စည်းရုံးတာပို့ပြီးတော့တင်းမြတ်တယ်ပေါ့နော်ဒါပေါ့နော်အဲ့တော့အဲ့ဒီအဲ့ဒါတော့ဘာဥရရတာသူခရီးနေတယ်မှာသွားရင်လည်းသူဒီအခုကျွန်တော်တို့ commission တွေလှည့်နေသူဒါကိုနှုတ်အဖြစ်တော့သူထုတ်ပြောတာပေါ့နော်
ဒီအချက်နဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်းဧပြီလ9ရက်နေ့တုန်းက ARD တိုင်းပသိမ်မြို့နယ်ခီးစဉ်အတွင်းမှာပြောခဲ့ပါသေးတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အခုလိုကန့်သက်မဲ့အချက်ဟာအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့မြန်မာနိုင်ငံအနှံ့မဲဆွယ်စည်းရုံးမှုတွေကိုကန့်သက်မဲ့သဘောရှိနေတယ်လို့လည်းအများကရှုမြင်ကြပါတယ်။ပြည်ထောင်ရွေးကောက်ပွဲကော်မရှင်ရဲ့ပြောချက်အရဆိုရင်လာမယ့်2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာဒေါ်အောင်ဆန်းစုကြည်အနေနဲ့2012ကြပဲရွေးကောက်ပွဲတုန်းကလူမျိုး NLD ပါတီအမတ်လောင်းတွေအတွက်လှည့်လည်မဲဆွယ်စည်းရုံးခွင့်ရတော့မှာမဟုတ်ဘူးလို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမတ်တချို့ကသုံးသပ်နေကြပါတယ်။ဒီအချက်နဲ့ပဲမဲဆွယ်စည်းရုံးမှုကိုပြောင်ပြောင်းလဲလဲကန့်သက်တွင်မယ်ဆိုရင်တော့မြန်မာနိုင်ငံရွေးကောက်ပွဲတွေတမိုင်းမှာတစ်ခါမှမရှိဘူးသေးတဲ့ကန့်သက်မှုမျိုးဖြစ်လာမယ်လို့ရှုမြင်သူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါက်တာတန်ဝင်းဖြစ်ပါတယ်။
အဲအဲ့ဒါတော့ကျွန်တော်တို့ဒီမြန်မာနိုင်ငံတမိုင်းအစမှာစင်နာလုံးဝမရှိဘူးရတာလေ။ဒါဒီစကားကြားတာကျွန်တော်တို့အထူးဆန်းသွဲတယ်။အဲ့တော့ဒီနေ့ချက်လွတ်လပ်ရပြီးရောတောက်လျှောက်လုပ်လာတဲ့ပါလီမန်ရွေးကောက်ပွဲတွေတောက်လျှောက်ရှိတဲ့ကဲဟိုတန်းနီဒီဗီလွတ်တော်လေးချက်ကို40ခွန်မှာလုပ်တယ်။နောက်ပြီးတော့တစ်ခါလွတ်လပ်ရပြီးတော့လည်းပါစပလာအစောလက်ထက်မှာဟို52ခုမှာတစ်ခါလုပ်တယ်56မှာတစ်ခါလုပ်တယ်။နောက်က1060မှာလည်းရွေးကောက်ပွဲလုပ်တယ်။90မှာလုပ်တယ်။တစ်ခါမှအလုပ်ကန့်သက်တာမရှိဘူးတဲ့။အဲ့ကန့်သက်တာသဘောမချဘူးလို့ကျွန်တော်မြင်တာ။ဒါတော့အစင်နာကြည့်မယ်ဆိုရင်ဒီအဲ့ငယ်ပါတီထူနိုင်မှုဆိုတာသူခေါင်းဆောင်အထူးကြပဲလေ။ခေါင်းဆောင်ကိုကြိုက်မှပါတီကိုကြိုက်တာဦးစဲ။အဲ့တော့ဟိုလောကလည်းဟိုတာရှင်းဖတ်ဆော့ဗလာဦးလူကိုကြိုက်လို့တပြေလုံးမဲ့ပြတာပဲ Lens Side Victory နဲ့။ 90 election မှာလည်းတော်စုကိုကြိုက်လို့ပြတာပဲ။ကျွန်တော်တူတဲမှာလည်းဟိုကျွန်တော်ဝင်တာခမောက်ဝင်တာတော်စုချိန်နဲ့နိုင်တာပဲလေ။အဲ့တော့ဒါကတော့ဟိုခေါင်းဆောင်ကြိုက်မှဟိုပြတာပေါ့ခင်ဗျ။ပါတီကိုကြိုက်မှပေါ့ခင်ဗျ။ပါတီရဲ့မူဝါဒနဲ့ကြိုက်မှခေါင်းဆောင်နဲ့ကြိုက်မှပေါ့။ခေါင်းဆောင်အထူးကမင်းပဲလေ။
ပါတီပိုင်းကဟောပြောသလိုကိုယ်စားလှယ်လောင်းကလည်းဟောပြောခွင့်ရှိမှသာကြေကြေပြန့်ပြန့်ပြည်သူသိနိုင်အောင်ပါတီရဲ့မူဝါဒတွေကိုချပြနိုင်မှာဖြစ်တယ်လို့လည်းရခိုင်အမျိုးသားပါတီဒူကောင်းဆောင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးပေါင်ကရှုမြင်သုံးသပ်ပါတယ်
။မင်းဆွေစီယုံတာတော့နှစ်ပိုင်းရှိတာပေါ့လေ။နော်ပါတီပိုင်းဆိုတာရှိရကြ။နော်ပါတီပိုင်းရှိမယ်။နောက်ကိုယ်စားလှယ်လောင်းနဲ့ပတ်သက်တဲ့အပိုင်းရှိမှာပေါ့။အဲ့တော့မေးစံဒါနေတခုကိုတတ်မှတ်တာကနော်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကတတ်မှတ်တယ်လို့သက်ဆိုင်ရာပြိုင်တဲ့ပါတီကလည်းတတ်မှတ်ပေးရတာပေါ့ဒီမေးစံဒါနေမှာဒေလွတ်တော်ကိုယ်စားလှယ်လောင်းကဝင်ပြိုင်မယ်ဆိုတာမျိုးနဲ့အဲ့တော့ပါတီပိုင်းကဆွေးနွေးပိုင်ခွင့်နော်ပြည်သူလူထုကိုပြင်ပြပိုင်ခွင့်ကတော့ရှိရမယ်ဟုတ်ပြီနော်ပါတီပိုင်းကမပါသေးနဲ့တတ်တော့ကိုယ်စားလှယ်လောင်းဆိုတာမဖြစ်လာနိုင်ဘူး။ဘောရင်တတိပုဂ္ဂလဖြစ်သွားမှာပေါ့။အဲ့တော့ပါတီပိုင်းကိုမြစ်ထားကြလို့မရဘူး
။2012ခုနှစ်ဧပြီလ1ရက်နေ့ဂျာဘဲရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်လက်မဲဆန္ဒနဲ့45နေရာမှာ44နေရာဝင်ရောက်ရှင်ပြိုင်ခဲ့တာပါ။ ကြပြရွေးကောက်ပွဲကာလမှာဒေါ်အောင်ဆန်းစုကြည်ကနိုင်ငံအနှံ့ NLD ကိုယ်စားလှယ်လောင်းတွေအတွက်မဲဆွယ်စည်းရုံးရေးဆင်းခဲ့ပြီးတော့ဝင်ရောက်ရှင်ပြန်ခဲ့တဲ့မဲဆန္ဒနဲ့44ခုမှာ43ခုအနိုင်ရရှိခဲ့ပါတယ်2014နဲ့2015ရွေးကောက်ပွဲတွေမှာလည်းဒေါ်အောင်ဆန်းစုကြည်ကနိုင်ငံအနှံ့မဲဆွယ်စည်းရုံးမှုတွေကိုလုံမှာဆွေးနွေးတဲ့အတွက်အခုရွေးကောက်ပွဲကော်မရှင်ကပြိပိမှုတွေလုပ်သလားလို့လွှတ်တော်မတ်တချို့ကလည်းသုံးသပ်နေကြပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးက2012ကြပြရွေးကောက်ပွဲအပြီးမှာပါတီရနဲ့တွေ့ဆုံချင်း2012ကြပြရွေးကောက်ပွဲဟာဆိုရင်တော့လွတ်လပ်ပြီးတော့တရားမမျှတတဲ့ရွေးကောက်ပွဲဖြစ်ခဲ့တယ်လို့တော့သူကပြောဆိုခဲ့မှုပါတယ်ခင်ဗျ